နေအိမ်မှာအခြေချုပ်ကြခံနေရတဲ့ဒေါအောင်ဆန်းစုကြည်ဘက်ကတင်သွင်းတဲ့အထူးယူခံတော်ကိုနေပြီးတော့တရားရုံးချုပ်ကဒီကနေ့ပဲပေးချလိုက်ပါတယ်ဒီအယူခံတင်သွင်းနာဟာတရားရေးလုပ်ထုတ်လုပ်နေရနောက်ဆုံးအဆင့်ဖြစ်ပါတယ်ဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကဥပဒေချောင်းအရပဲလို့ဆက်လုပ်နိုင်မလဲဆိုတာကိုတော့မန်နနာချန်ကစုံစမ်းထားတာမ ရားဆွဲဆိုခဲ့တဲ့အမှုမှာအပြစ်မရှိကြောင်းဒေါအောင်ဆန်းစုကြည်ဘက်ကရှောက်ထားတဲ့အမှုအထူးယူခံကိုနေပြည်တော်တရားရုံးကနေဒီကနေ့နိုဝင်ဘာလ17ရက်နေ့မှာပဲပယ်ချခဲ့တာဖြစ်ပါတယ်။အောက်တိုဘာလကုန်မှာနေပြည်တော်တရားရုံးချုပ်ကနေဒီအထူးယူခံကိုကြားနာစစ်ဆေးခဲ့ပြီးမှပယ်ချဖို့အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပယ်ချခဲ့တဲ့အကြောင်းပြချက်ကိုတော့အခုထိမသိရသေးဘူးလို့ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေကြီးတူဦးဖြစ်တဲ့ဦးကြည်ဝင်းကအခုလိုပြောပြပါတယ်
။ကျွန်တော်တို့ကအဲ့ဒီပေးတဲ့သူရဲ့အမိန်ကိုမဖတ်ရသေးဘူးဗျ။အဲ့ဒါကြောင့်မလို့ဘာကြောင့်ပေးတယ်ဆိုတာမသိဘူး။ကျွန်တော်တို့ထပ်ပြီးတော့နေပြည်တော်ကအဲ့ဒီမှာအမိန်ရဲ့ copy ကိုသွားပြီးရှောက်ပြီးတောင်းအောင်အခုမသိသေးဘူး
။ဒါပေမဲ့လို့လေဒီအထူးယူခံကိုပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကပဲနေပြည်တော်တရားရုံးချုပ်မှာတရားသူကြီးချုပ်ဦးအောင်တိုးပါဝင်တဲ့တရားသူကြီး3ဦးကနေလက်ခံပြီးတော့ကြားနာစစ်ဆေးခဲ့တာပါ။ဒီအထူးယူခံမတိုင်ခင်တုန်းကလည်းဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေတွေကနေရန်ကုန်တိုင်းတရားရုံးတရားရုံးချုပ်နဲ့နေပြည်တော်တရားရုံးတွေအထိအဆင့်ဆင့်၄ချိန်တိုင်တိုင်တင်သွင်းခဲ့ပါသေးတယ်။ဒီတစ်ချိန်ကတော့ဥပဒေကြောင်းအရလှုပ်ဆောင်ရတဲ့နောက်ဆုံးအဆင့်လည်းဖြစ်တယ်လို့ဆိုပါရစေ။ဒါကြောင့်အခုလိုနေပြည်တော်တရားရုံးချုပ်ကဒီမှုကိုပယ်ချလိုက်ပြီးဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေတွေအနေနဲ့ဥပဒေကြောင်းအရဘာဆက်လုပ်မှာပါလဲ
။ဟိုတဲ့ချက်ကတော့ဟိုဒေါအောင်ဆန်းစုကြည်နဲ့ဝင်တွေးဖို့လိုတယ်။နော်။အဲ့တော့ဝင်မတွေးခဲ့လည်းအဲ့ဒီနေပြည်တော်ကဘယ်လိုမိတ်ချတယ်ဘာကြောင့်မိတ်ချတယ်ဆိုတာလေသိပြီးတော့ပြောပြနိုင်ဖို့လိုတယ်အဲ့တော့ပြီးတော့ဘာလုပ်နိုင်တယ်ဆိုတာအဲ့ဒီမှာဆွေးနွေးရပါလေနော်ဒေါ်ဆွမ်းစုကြည်လည်းဥပဒေအရဘယ်လိုလမ်းကြောင်းတွေရှိသေးတယ်ဘယ်လိုလမ်းကြောင်းတွေလိုက်ဖြစ်နိုင်သေးတယ်စသဖြင့်ပေါ့အဲ့ဒါကိုကျွန်တော်ဆွေးနွေးရပါပြောရင်တော့ဒီအမှုနဲ့ကျူတဲ့အမှုကတော့ကျွန်တော်ချင်တဲ့ခါရှာရှာဖြစ်လိမ့်မယ်အဲ့တော့ကြောင့်မလို့ဘာဆက်လုပ်စင်သေးသလဲဆိုတော့ဘေးကွာဖြေရခက်တယ်တမယုံကြတခြားအမှုတွေမှာတော့အဲ့ဒီဟာတရားရေးနဲ့ပတ်သက်ရဲ့ကိစ္စမှာကိစ္စမှာ
ဒေါအောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းနေကြီးဦးကြည်ဝင်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပါတီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒေါအောင်ဆန်းစုကြည်ရဲ့နေအိမ်ကိုပြန်ပလူဝင်ရောက်နိုင်တဲ့ကိစ္စမှာအစိုးရကတာဝန်မကျေတာဖြစ်ပြီးဒေါအောင်ဆန်းစုကြည်မှာအပြစ်မရှိကြောင်းတင်သွင်းတဲ့အယူခံကိုပယ်ချတဲ့အပေါ်စိတ်ပြက်မိတယ်လို့ NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုပြောခဲ့ပါတယ်
။ကျွန်တော်တို့ NLD ရဲ့သဘောထားကဒေါအောင်ဆန်းစုကြည်ကအခြေကျုပ်နေထိုင်ရတဲ့ကာလမှာမိမိမဖိတ်ခေါ်တဲ့ဧည့်သည်လာတာပုံမှန်မူတည်ပြီးတော့အပြစ်ပေးတာအဲ့တော့မိမိမဖိတ်ခေါ်တဲ့ဧည့်သည်ဘလို့လို့ဝင်ရောက်လာတယ်ဆိုတော့အပိုင်းနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတာဝန်မကြည့်ဘူးเนาะကြည်သူလည်းမသိဘူးကျွန်တော်တို့လည်းမသိဘူးအဲ့တော့ဒီလိုအခြေအနေမှာမဖိတ်ခေါ်တဲ့ဧည့်သည်အတွက်အပြစ်ပေးတယ်เนาะအခုတရားစွဲတဲ့ကိစ္စမှာလည်းဥပဒေနဲ့မညီဘူးဥပဒေချက်လက်အားလုံးကိုချုပ်ပြီးပြောလို့ရှိရင်ဒေါအောင်ဆန်းစုကြည်ကအပြစ်မရှိဘူးအဲ့တော့အခုကနော်အောက်ယုံအမိတ်ကိုအတီးပြုတ်လိုက်တယ်ဆိုတဲ့အခြေအနေကဥပဒေသဘောအရအတော်စိတ်ပြက်ဖွယ်ကောင်းတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဒါအပြင်ဒီမှုနဲ့ပတ်သက်လို့ NLD ပါတီအနေနဲ့ရောဒေါအောင်ဆန်းစုကြည်အနေနဲ့ပါတရားစီရင်ရေးလမ်းကြောင်းအရဆိုရင်လမ်းဆုံးပြီလို့ဦးညံဝင်းကပြောဆိုခဲ့ပါသေးတယ်။ပြီးခဲ့တဲ့2009ခုနှစ်မေလအစောပိုင်းကဒေါအောင်ဆန်းစုကြည်ရဲ့နေအိမ်ကိုအမေရိကန်နိုင်ငံသားဂျွန်ဝီလီယံရက်တော်တရားမဝင်ဝင်ရောက်ခဲ့မှုအတွေ့ဒေါအောင်ဆန်းစုကြည်ကိုထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာဗိုလ်ချုပ်မူကြီးတန့်ရွှေရဲ့အမိန့်နဲ့တနှစ်ခွဲလျှော့ခဲ့တာဖြစ်ပါတယ်။လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေနဲ့အနောက်နိုင်ငံအစိုးရတွေကတော့ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုတဲ့ဒီအမှုဟာမြန်မာစစ်အစိုးရကညှဉ်းဆဲတာဖြစ်တယ်လို့ပြစ်တင်ဝေဖန်ခဲ့ပူပါတယ်ရှင်။